ဒီကမှာခင်ဗျာစီးရီးယားရဲ့မဟာမိတ်ရုရှားနဲ့အမေရိကန်တို့ပူးတွဲကြောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အပြစ်ခတ်ရစဲသဘောတူညီချက်ကိုစီးရီးယားအစိုးရကလက်ခံလိုက်ကြောင်းအစိုးရပိုင်းစာနာသတင်းအေဂျင်စီမှစနေနေ့ကဖော်ပြပါတယ်။လူသားချင်းစာနာထောက်ထားသောအပြင်အလက်ပိုမြို့မှာပြစ်ခတ်မှုတွေကိုစတင်ရဆိုင်တော့မှဖြစ်ကြောင်းစာနာသတင်းအေဂျင်စီမှဖော်ပြထားပါတယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားတို့အကြားအပြစ်ခတ်ရစဲဆိုင်ရာသဘောတူညီချက်ရရှိပြီးနိုင်ငံပိုင်းအကြံမှာပဲစနေနေ့ကစီးရီးယားအစိုးရတပ်ဖွဲ့တွေကတိုင်းပြည်တော်ငါသဘုံနေတရှိရာနေရာတွေကိုစစ်လေရင်နဲ့ပုံကျဲတက်ခတ်ခဲ့တယ်လို့တပုံတက်ဖွဲ့တွေဘက်ကလည်းအစိုးရထိန်းချုပ်ထားတဲ့ဒေသတချို့ကိုအမြောက်တီနဲ့ပြစ်ခတ်ခဲ့တဲ့အတွက်ဒါဇင်ပေါင်းများစွာတိုက်ဆုံပြီးအများပြားလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အစိုးရဘက်ကတော့ခက်ခဲရှုပ်ထွေးပြီးဒဇယ်ပိုင်းအပြင်လျို့ဝတ်တဲ့အမေရိကန်နဲ့ရုရှားတို့အကြားရရှိလိုက်တဲ့သဘောတူညီချက်ကိုထောက်ခံမဲ့အကြောင်းတူရကီအစိုးရနဲ့ဆီးရီးယားနိုင်ငံကအရေးပါတဲ့အတိုက်ခံအုပ်စုတို့ကစနေနေ့မှာပြောပါတယ်။သဘောတူညီချက်အရလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကြေကြေပြန့်ပြန့်ပေးနိုင်ရေးအတွက်တနင်္လာနေ့နေဝင်တာနဲ့ဆီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရစဲသဘောတူညီချက်ဟာစတင်အသက်ဝင်မှာဖြစ်ပါတယ်။